ထိုင်းနိုင်ငံတွေကနိုင်ငံခြားသားအလုပ်သမားတွေမှတ်ပုံတင်တဲ့ရဲ့နောက်ဆုံးရက်မှာတော့မြန်မာ၊ကမ္ဘောဒီးယား၊လာအိုစတဲ့နိုင်ငံခြားသားရွှေ့ပြောင်းအလုပ်သမားတွေမှတ်ပုံတင်ဖို့စီရင်သွင်းထားတဲ့တပေါင်း4000ထဲကမြန်မာ2000ကျော်ကျန်နေသေးတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ဒီထဲမှာမြန်မာ2000ကျော်ပါတယ်လို့ထိုင်းအာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့တာပါ။ဒီအကြောင်းသေးစိတ်ကတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံတွင်းမှာဇွန်လ30ရက်နေ့နောက်ဆုံးထားပြီးအထောက်အထားလက်မှတ်တွေအပြီးစီးဆောင်ရွက်ဖို့အတွက်ထိုင်းဆိုရရဲ့သတ်မှတ်ထားတဲ့ကာလဟာဒီကနေ့ညမှာပဲကုန်ဆုံးတော့မှာဖြစ်ပါတယ်။ဂျွန်လ30ရက်နေ့မနေ့ပိုင်းအထိကောက်ခံထားတဲ့စီးရင်ရဆိုရင်အထောက်အထားလက်မှတ်လုပ်ဖို့ကြံနေသေးတဲ့သူမြန်မာ2000ကျော်ရှိနေသေးတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမြင့်ဦးကပြောပါတယ်
။ဟိုပါပေါ့သတ်မှတ်တဲ့အချိန်တော်တွင်းမှာဟိုအလုပ်လုပ်မပြီးတဲ့လူတွေပေါ့အဲ့ဒါဒီနေ့မနေ့ကစီးရင်မှာသူတို့ကဟိုအဲ့ဒီ14000ကျော်ကျော်ပေါ့အဲစီးရင်ထွက်လာတာပေါ့အဲ့လူတွေကဒါပေမဲ့ဒီနေ့ကနောက်ဆုံးဒီနေ့တော်တင်မှာတော့ဘယ်လောက်ပြီးမလဲတော့မပြောတတ်ဘူးပေါ့နော်အဲ့တော့အဲ့လူတွေကသူတို့ကဒါပြန်ဖို့ခံရမှာပေါ့နော်တရားမွန်ဖြစ်သွားပြီပေါ့မြန်မာ2000ကျော်ရဲ့အမဒီနေ့ဟိုဟာဘယ်လိုခေါ်မလဲဆိုတော့မိုးထုတ်တဲ့ဒီတော့သူတို့လောက်ပြီးမယ်ထင်တယ
်အဖမ်းစီးတွေကိုဇူလိုင်လ10ရက်နေ့ကနေစတင်တော့မှဖြစ်တဲ့အကြောင်းထိုင်းအစိုးရကဂျွန်လ9ရက်နေ့ကတည်းကထုတ်ပြန်ထားတာပါဂျွန်လထဲမှာပဲခရိုင်ပြည်နယ်မြို့နယ်အသီးသီးကရက်ွက်တွေထဲမှာရှိတဲ့နိုင်ငံသားအလုပ်သမားတွေအနေနဲ့စီးရင်ပေးသွင်းဖို့အတွက်နှိုးဆော်မှုတွေလုပ်ခဲ့တာပါမကြာခင်မှာလူဝင်မှုကြီးကြပ်ရေးဌာနကနေဦးစီးပြီးလိုက်လံစစ်ဆေးတော့မှာဖြစ်တယ်လို့လည်းအသိပေးထားပါတယ်တချို့နေရာတွေမှာတော့အိမ်တအိမ်မှာလူတွေဘယ်နှယောက်နေတယ်လဲဆိုတာနဲ့မိသားစုလိုက်ရဲ့ဓာတ်ပုံမှတ်တမ်းတွေကိုပါရယူပါတယ်မြန်မာနိုင်ငံသားတိမ့်နေချီရှိတဲ့မဲဆောက်မြို့မှာတော့မွတ်စလင်တွေအများစုနေထိုင်ရာရက်ွက်တွေတန်ရာတွေကိုအဓိကထားစစ်ဆေးနေတာကိုလည်းတွေ့ရပါတယ်အခုဆိုရင်အလုပ်သမားတွေကိုအထောက်ထားတွေသာမကတတ်မှတ်ထားတဲ့နေရာမဟုတ်ဘဲတခြားနေရာတွေမှာတွေ့မယ်ဆိုရင်ဧည့်သည်မတိုင်ထားဘူးဆိုရင်အရေးယူခံရမယ့်အခြေအနေရှိတယ်လို့လည်းဦးမင်းဦးကပြောပါတယ
်အဲ့ဒီကိစ္စကပါလာပြီကွာကိုနေတဲ့နေရာလေးကြောင့်အဲ့တိကျပေးရမယ်နိအဲ့ဒါမပေးတော့ဆိုလို့ရှိရင်လာပြီးတော့လောင်းကားဆိုလို့တွေ့ရင်အဲ့ဒါ
ထိုင်းနိုင်ငံမှာတော့ရွှေ့ပြောင်းလို့သမားတရားဝင်ကောတရားမဝင်ပါသုံးတန်းထက်မနည်းရှိနေပြီးအထောက်ထားလက်မှတ်လုပ်သူကတော့တတန်းကျော်ပဲရှိပါတယ်နောက်ထပ်လည်းနေ့စဉ်နဲ့အမျှထောင်ကနန်းလောက်နေဆက်ဖြတ်ကျော်ဝင်လာနေသေးဖြစ်ပြီးလောက်ဝကရဲ့စီးရင်နေရနေ့စဉ်ရာကနန်းလောက်ပဲပြန်သွားကြတာရှိတယ်လို့လည်းပြောဆိုကြပါတယ်ရှင်